ဩစတြေးလျနိုင်ငံသားစီးပွားရေးပညာရှင်ရှောင်းတန်ရဲ့အပေါ်ဆွဲဆိုထားတဲ့မြန်မာနိုင်ငံအစိုးရလေးဝက်ချက်များဥပဒေပုံမှ31ဂငငနဲ့အမှုကိုဒီကနေ့ဇဘူသီရီအထူးတရားရုံးမှာရုံးထုတ်စစ်ဆေးခဲ့ပြီးအမှုတွဲပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းရုံးချင်းကိုတက်ရောက်ခဲ့တယ်လို့တရားရုံးနဲ့နှိစပ်သူကပြောပါတယ်ဒီအမှုတွေပြစ်မှုထင်ရှားကြောင်းဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်ကြာခံရနိုင်ပါတယ်။ဒီအမှုမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပြင်စီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းစီမံဘဏ္ဍာနဲ့ဆက်မှုဒုဝန်ကြီးဦးဆက်အောင်နဲ့စီမံဘဏ္ဍာဝန်ကြီးဟောင်းဦးကျော်ဝင်းတို့လည်းအမှုတွေအဖြစ်တရားစွဲခံထားကြရတာပါ။ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတဲ့အနေနဲ့မီဒီယာတွေကိုသတင်းမပေးဖို့စစ်ကောင်စီဘက်ကပုံမှထုတ်တားမြစ်ထားတာမို့အမှုစစ်ဆေးရတဲ့ပတ်သက်ပြီးအသေးစိတ်ကိုတော့မသိရပါဘူး။အသက်86နှစ်ရှိပြီဖြစ်တဲ့ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိသူတချို့ကိုဗစ် -19 ရောဂါကူးစက်ခံနေရတာကြောင့်ပြီးခဲ့တဲ့28ရက်နေ့ကရုံးချင်းမှာတော့ရုံးချင်းကိုဒေါက်ဆန်းစုကြည်မလာနိုင်ပဲကွာရင်တင်းဝင်ခဲ့ရတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့အနီးဝန်းကျင်မှာရှိနေသူတွေအလုံးဟာစစ်တပ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကာလအတွင်းကိုဗစ် -19 ကာကွယ်ဆေးအပြည့်အဝထိုးထားကြပြီးဖြစ်ကြောင်းသူ့ရဲ့ရှေ့နေကပြီးခဲ့တဲ့ဇူလိုင်လမှာပြောခဲ့တယ်လို့ AFP သတင်းမှာရေးသားထားပါတယ်။မနေ့ပြန်ဧပြီလ၁ရက်နေ့မှာတော့တမရဦးဝင်းမြင့်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးမင်းသူတို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အပေါ်မှာမလျော်ဩဇာလွှမ်းမိုးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲဆိုခံထားရတဲ့ရာဇဝတ်ကြီးပုံမှန်130ကကြီးအမှုကိုရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ခင်ဗျာ